မြန်မာနိုင်ငံထဲမှာစစ်တကအုံပြုတဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ရပ်သားတည်ကြီးထိခိုက်မှုတွေတော်များများရှိပြီးတော့ဒါဟာနိုင်ငံတကာလူခွေနဲ့လူသားချင်းစာနာမှုဥပဒေတွေကိုချူဖောက်မှုဖြစ်တယ်လို့အခြေခံကုလသမဂ္ဂအရာရှိသူကပြောလိုက်ပါတယ်
။ Crisis in Myanmar continues to sink into an abyss of human suffering.
မြန်မာနိုင်ငံမှာဖြစ်နေတဲ့အကျက်တဲတွေကြောင့်မလို့လူသားတွေဆင်းရဲဒုက္ခတွင်းတဲ့ထဲကိုကြာဆင်းနေတယ်။တိုက်ပြီးတလွားလက်နက်ကန်ပိပခါတွေကျေပြန့်လာတာနဲ့အပြစ်တက်ကမြေပြင်မှာရှုံးနေလာတာကြောင့်လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေအသုံးပြုပြီးတော့အရသာထိခိုက်သေဆုံးမှုအများပြားရှိလာတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးနာဒါအန်နက်ရှရက်ကကုလသမဂ္ဂလူခွင့်ကောင်စီစီဝဲမှာပြောဆိုသွားတာပါ။မြန်မာစစ်တပ်ကကျူးလွန်လာတဲ့စာရင်မနှိုင်းရှင်သာပေမဲ့လို့တိုင်းသားလက်နက်ကိုင်ဖွဲ့တချို့ရဲ့ရပ်သားတွေပေါ်အနေအပြစ်မှုလည်းရှိနေတယ်ဆိုပြီးသူကထောက်ပြပါရတယ်။မြန်မာစစ်တပ်နဲ့အီအရခတ်တပ်တော်ကြားတိုက်ပွဲတွေမှာရိုဟင်ဂျာတွေပြေးစီရနေရမှရှိတဲ့အခြေအနေစိုက်နေတာကိုလည်းသတိပေးထောက်ပြခဲ့ပါရတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူပေါင်း169ဦးကိုတေးတံအမိန့်ချထားပြီးသူတို့ကိုတေးတံစီရင်ပွဲရှိတဲ့အပေါ်မှာလွန်ပဲစိုးရိမ်မကင်းရှိနေတယ်လို့လည်းကုလသမဂ္ဂလက်ထောက်မဟာမင်းကြီးအယ်နာရှရက်ကပြောပါတယ်။ရပ်သားတွေပေါ်စစ်တပ်ရဲ့ကြမ်းဖက်လို့ရတွေအားကောင်းလာစေတဲ့စစ်လက်နက်နဲ့လင်းစည်းတင်သွင်းမှုရပ်တန့်ဖို့ကိုလည်းသူကတောင်းဆိုပါတယ်။မြန်မာနိုင်ငံဖြစ်စင်မှာ NUG အမျိုးသားညီညွတ်ရေးအစိုးရတိုင်းဒေသလက်နက်ကိုင်တွေတပ်တွေနဲ့ဒီမိုကရေစီလှုပ်ရှားမှုတွေကိုညီတူညီမျှထိစပ်ဆက်ဆံမှုဒီမြမလုံတော်မမြောက်အနာဂတ်ကိုအပြည့်ထုတ်နိုင်မယ်လို့လည်းကုလသမဂ္ဂလက်ထောက်မှာအမင်းကြီးကသတိပေးပြောဆိုသွားခဲ့ပါတယ်။